အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာကွက်လို့ခေါ်တဲ့ဩစတြေးလျဂျပန်အိန္ဒိယနဲ့အမေရိကန်လေးနိုင်ငံနိုင်ငံသားရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်သမဘာဒံအစိုးရအနေနဲ့အာရှပစိဖိတ်နဲ့အင်ဒိုပစိဖိတ်ဒေသတွေကိုအလေးထားဆက်ဆံနေကြအောင်အဲ့ဒီလေးနိုင်ငံတွဲဆုံဆွေးနွေးမှုဟာဒေသရဲ့နိုင်ငံတွေကပြည်သူတွေအတွက်တမကပဲတစ်ကမ္ဘာလုံးအတွက်အရေးပါတဲ့ဆွေးနွေးမှုဖြစ်ကြောင်းဩစတြေးလျနိုင်ငံကိုအတွာသူနဲ့အတူလိုက်ပါလာတဲ့သတင်းတောက်တွေကိုလန်ခုလတ်မှာဝန်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်။ကွတ်တစ်ဖွဲ့ဟာကိုဗစ် -19 ကာကွယ်ဆေးထိုးနှံရေးအတွက်ဖြန့်ချီရေးလုပ်ငန်းတွေအင်ဒိုပစိဖိတ်ဒေသအတွင်းဒီကြောင်ရအနိုင်ကျင့်ဗိုလ်ချုပ်မှုတွေကိုတွန်းလှန်ကာကွယ်ရေးလုပ်ငန်းတွေနဲ့အစ်စ်ပေါ်ထွက်လာတဲ့နည်းပညာတွေကိုအကျိုးရှိစွာအသုံးချနိုင်ရေးစတဲ့ကျေပြနဲ့ဆိုင်တဲ့လုပ်ငန်းစဉ်တွေအတွက်အရေးပါတဲ့ကဏ္ဍကပါဝင်လာနေကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်ဒီလေးနိုင်ငံအဖွဲ့အတွင်းအမေရိကန်ကဆောင်ရွက်နေတဲ့လုပ်ငန်းတွေဟာတည်ဆောက်ရေးခွန်အားများဝယ်ပေးတူညီတဲ့လုပ်ငန်းတွေကိုထပ်မလုပ်မိစေအောင်မတူညီတဲ့မဟာမိတ်တွေဖွဲ့စည်းရေးစတဲ့လုပ်ငန်းတွေနဲ့လာသဏ္ဍာန်တူညီကြောင်းသူကပြောပါတယ်အဲ့ဒီလိုမဟာမိတ်အုပ်စုတွေဖွဲ့လိုက်ခြင်းကအဖွဲ့ထဲမှာပါတဲ့နိုင်ငံတွေအနေနဲ့ဥရိယာဒီပြောင်းလဲမှုကိုဗစ် -19 နဲ့ဉာဏ်ပညာသစ်တွေစမ်းသပ်တည်ထွင်ရေးစတဲ့အရေးပါတဲ့လုပ်ငန်းတွေကိုပို့ပြီးအာရုံစိုက်လုပ်ခွင့်ရသွားကြတယ်လို့လည်းဝန်ကြီးဘလင်ကင်ကဆက်ပြောပါတယ်။ဝန်ကြီးဘလင်ကင်ဟာဩစတြေးလျကနေဖီဂျီနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ပစိဖိတ်ဒေသတွင်တရုတ်နိုင်ငံရဲ့ဩဇာတက်ရောက်မှုပုံမကြီးထွားလာနေတာကြောင့်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတူဦးအနေနဲ့နှစ်ပေါင်း40အတွင်းဖီဂျီနိုင်ငံကိုပထမဆုံးအကြိမ်တွားရောက်တာလည်းဖြစ်ပါလိမ့်မယ်။